Las Vegas မှာဒီနှစ်လှုပ်သွားတဲ့ CES စမ်းသစ်တီထွင်ပြပွဲကတော့ဒီကျန်းမာရေးလိုက်စားတဲ့သူတွေရဲ့အာရုံစိုက်မှုတော်တော်ရသွားတဲ့ကိုဇော်ဝင်းလှိုင်ရဲ့ Health and Fitness Tag ဆိုတဲ့ခေါင်းစဉ်နဲ့ရေးကြတဲ့စောင်းပါးတွေမနည်းဘူးရှင်
။ရမှာပေါ့မဆမြတ်မွန်ရအရင်နှစ်တည်းတဲ့ကိုဒီနှစ်မှာကျန်းမာရေးနဲ့ဆိုင်တဲ့ပစ္စည်းစမ်းတွေကိုပြတဲ့အခန်းတွေက40ရာခိုင်နှုန်းပိုလာတာကိုကုမ္ပဏီပေါင်း3000ကျော်ကသူတို့နောက်ဆုံးထွင်ထားတဲ့ပစ္စည်းစမ်းတွေကိုမိတ်ဆက်ကြတဲ့အထက်မှာကျန်းမာရေးနဲ့ဆိုင်တဲ့ဤပညာပြကန်းပေါင်းက300လောက်ရှိတယ်တဲ့။online IT ဆောင်းပါတော်တော်များများမှာအဲ့ဒါကိုပဲအသားပေးရေးစရာဖြစ်နေတာလေ။နောက်ခုခေတ်မှာလူတွေကကိုကျမကြီးအတွက်ပိုလဲကူးဆိုင်လာကြတာကိုဗျ။အ
ဲ့ဒါကြောင့်လေတနေ့ကိုရေတောက်တင်းတဲ့လောက်တောက်နေရလားအစားပြီးတော့နှလုံးခုန်နှုံးမှန်ရလားသွေးပေါင်ချိန်မှန်ရလားဆိုတာအထီကိုဒီဆရာဝန်စီကိုတွားစရာမလိုပဲနဲ့ကို့ဖာသာတိနေအောင်လုပ်ပေးတဲ့ပစ္စည်းတွေထွင်နေကြတာပေါ့။ထွင်ကြတာကလည်းဒီကိုမပေါ့ပေါ့ပါပါဝဲလို့ရတဲ့လက်ပတ်တို့ခေါင်းစည်းတို့လိုမျိုးကနေပြီးတော့အချက်အလက်တွေကိုကိုယ့်ရဲ့ smartphone စီကိုလှမ်းပြီးပို့ပေးတာမျိုးဆိုတော့လူတိုင်းအတွက်ကလွယ်လွယ်သုံးနိုင်တာမျိုးလေ
။ဈေးတွေကလည်းအရင်တုန်းကလိုမျိုးကြီးမနေတော့ဘူးလေ။တော်တော်များများတက်နိုင်တဲ့ဈေးမျိုးဖြစ်လာပြီဆိုတော့လူတိုင်းဝယ်သုံးနိုင်ကြပြီမဟုတ်လား။နောက်တစ်ခုကလည်းလူတွေကကိုယ့်ကျန်းမာရေးအတွက်ဆရာဝန်ကိုပဲအားကိုးနေတဲ့အခြေအနေမျိုးကနေကိုယ့်ကျန်းမာရေးအတွက်ကိုယ်ကိုယ်တိုင်ကဂရုစိုက်ရမယ်ဆိုတာကိုပို့သဘောပေါက်လာတယ်လို့ဆောင်းပါရှင်တော်တော်များများကထောက်ပြရေးကြတယ်လေ။
အဲ့ဒါကြောင့်လဲဤပညာကုမ္ပဏီတွေကဒီအခွင့်အရေးကိုလက်လွတ်မခံတာပေါ့ CES ပြပွဲမှာမိတ်ဆက်သွားတဲ့ဒီကျန်းမာကြံ့ခိုင်ရေးပစ္စည်းသစ်တွေကိုကြည့်ရအောင
် Sensor is in the bottom of the headphone we monitor blood flow and we have movement sensors in the headphone we can measure heart rate and calorie speed
ဤပညာသုံးထွင်ထားတဲ့အသုံးဆောင်ပစ္စည်းတွေထုတ်တဲ့ Valencol Wearable Technology က Chris Ashbeck ကသူတို့ထွင်ထားတဲ့နှကြက်အကြောင်းရှင်းပြနေတာပါလေ့ကျင့်ခန်းလုပ်ကြတဲ့သူတိုင်းနီးပါဒီလေ့ကျင့်ခန်းလုပ်နေရင်လည်းတခြင်းနားထောင်တတ်ကြတော့သူတို့ရဲ့နှကြက်ကအန်ကိုက်ပဲလေနားမှာတတ်ထားလို့ရှိရင်တခြင်းလည်းနားထောင်ရတယ်ကိုလုပ်နေတဲ့လေ့ကျင့်ခန်းကဘလောက်ထိရောက်လဲဆိုတာကိုလည်းသိရမယ်လေ
နှကြက်ထဲမှာတတ်ထားတဲ့စင်ဆာကကိုယ့်ရဲ့သွေးလည်ပတ်မှုမှန်သိနိုင်တယ်နှလုံးခုန်နှုန်းကဘလောက်ရှိနေသလဲကယ်လိုရီဘလောက်ကျသွားပြီလဲဆိုတာတွေကိုလည်းသိနိုင်တယ်ပြည့်တဲ့သူတို့စပိန်စီးတဲ့သူတို့အတွက်ဆိုရင်လည်းဘလောက်နှုန်းနဲ့ဘလောက်အကွာအဝေးကိုရောက်နေပြီလဲဆိုတာကိုပါတွက်ပေးနိုင်တယ်။အဲ့ဒီအချက်လက်တွေအားလုံးကကိုယ့်ရဲ့လက်ကင်စမတ်ဖုန်းပေါ်မှာပေါ်တယ်လေ။သူနဲ့သက်ဆိုင်တဲ့ app ကိုတော့ဖုန်းထဲမှာထည့်ထားဖို့လိုတာပေါ့ဗျာ
။အဲ့ဒါမျိုးတခြားကုမ္ပဏီတွေကလည်းခေါင်းစည်းတို့လက်ပတ်တို့မျိုးတွေမကောက်ဘူး။ဒီအတွင်းခံ smart bra တို့ခြေစွပ်တို့လိုမျိုးတွေတောင်ထွင်ထားလို့ဒီ IT blogger တွေသူ့ထက်ကဥအောင်ရေးကြတယ်မလား
။ဒါကလှုပ်ရှားနေတဲ့သူတွေအတွက်ထွင်ထားတဲ့ဟာတွေအိတ်နေရင်တောင်ကိုယ်ကျန်းမာရေးကို monitor လုပ်နေတဲ့ဟာမျိုးလည်းရှိသေးတယ
်။ Une partie qui est ici.
This spot here is the sensor and this goes under the mattress. It works silently of course without disturbing you and measures your sleep very accurately. It knows when you move. It
monitors your body patterns. Within sleep system ဆိုတဲ့ company ကထွင်တာ။ညရတာတော့ခတ်ထူထူခေါင်းအုံးစလိုပဲ။အထက်မှာ sensor ပါတယ်လေ။မွေရအောင်မှာထားထားရင်ကိုယ်အိတ်နေတဲ့ပုံစံမှန်မှန်မှန်အသက်ရှူတဲ့ပုံစံမှန်မှန်မှန်နှလုံးခုန်လုံးမှန်မှန်မှန်သူကမှတ်ထားပေးနိုင်တယ
် CES မှာပြသွားတဲ့ထဲမှာကျွန်တော်စိတ်ဝင်စားဆုံးပစ္စည်းတစ်မျိုးလည်းရှိသေးတယ် smartphone နဲ့ကဘာမှာပထမဆုံးချိတ်ဆက်နိုင်တယ်လို့ဆိုတော့ Colibri ကုမ္ပဏီကထွင်တဲ့ smart သွားတိုက်တန်သူတို့ရဲ့ mobile application ကကိုယ့်ရဲ့ဒီဂရင်းတန်ရှင်ရေးကိုသိနိုင်မယ်တဲ့
You just turn it on, you brush your teeth and it monitors how long you brush, where you brush, which is really the most important thing is where you're actually getting to in your mouth and also how you brush, whether you're brushing the right way
ဒီသွားတိုက်တံရဲ့ပုံစံကတော့ battery ပါတဲ့သွားတိုက်တံပုံစံမျိုးပါပဲ။ဒါပေမဲ့သွားတိုက်တံပေါ်မှာပါတဲ့ခလုတ်ကိုဖြန့်ပြီးတော့တိုက်ပြီဆိုတာနဲ့ဘယ်သွားကိုဘလောက်ကြာကြာတိုက်တယ်ဆိုတာမျိုးကဆလို့ကိုသွားတိုက်နေတဲ့ပုံစံမှန်မှန်ကျန်းမာရေးနဲ့ညီညွတ်အောင်လို့သွားတိုက်ရဲ့လားဆိုတာတွေကိုကိုယ့်ရဲ့ဖုန်းထဲမှာ twin ထားတဲ့သူတို့ရဲ့ application ပေါ်မှာသွားပေါ်တယ်။ green ကျန်းမာရေးအတွက်ကိုသွားဆရာဝန်စီသွားနေစရာလိုပါအောင်မလားဆိုပြီးတော့လေဒီသဘွတ်တံအကြောင်းကို online ဆောင်းပါးတွေမှာရေးနေကြလေရဲ့။
အားကစားလိုက်စားတဲ့သူတွေအတွက်အားကစားပစ္စည်းတွေထွင်လာတာလဲရင်းနေကြသေးတယ်လေဒီတဲ့မြင့်မြင့်ခုန်နိုင်အောင်လေ့ကျင့်ပေးနိုင်တဲ့ဘတ်စကတ်ဘောဘောလုံးတို့ကိုယ့်ရဲ့ရိုက်ချက်ဘလောက်ပြင်းတယ်လဲဆိုတာသိနိုင်မဲ့တင်းနစ်ရက်ကက်တို့လက်လွဲတဲ့ပုံစံမှန်ပြောနိုင်မဲ့ခေါက်ရိုက်တန်တို့လဲဒီနှစ် CES ပြပွဲမှာတွေ့ရတယ်မဟုတ်လားဗျ
ရှိပါသေးတယ်ကိုနေဟမှန်ရဲ့လားခြေနင်းနေတဲ့ပုံစံမှန်ရဲ့လားတမိနစ်မှာဘယ်နှခေါက်နင်းနိုင်တယ်လဲဆိုတာကိုတောက်လျှောက်ပြောပြနိုင်တဲ့စက်ဘင်းကိုလဲ Pioneer ကုမ္ပဏီကမိတ်ဆက်ခဲ့သေးတယ်လေဒီတီထွင်မှုတွေကိုကြည့်လို့ရှိရင်အများစုကသူနဲ့တွဲပြီးတော့သုံးရမယ့် mobile application တွေလိုတာတွေ့ရတယ်။ဆိုလိုတာကတော့ဒီ tennis racket ကိုပဲကြည့်လေ။ racket ကြိုးတွေမှာ sensor ပါတော့ကို tennis ရိုက်နေတဲ့ပုံစံကိုအဲ့ဒီ sensor ကမှတ်ပြီးတော့မှကိုယ့်ရဲ့ smartphone ထဲရော mobile app ကိုလှမ်းပြီးတော့ပို့ပေးတယ်။တစ်ခုနဲ့တစ်ခုကလည်း bluetooth နဲ့ကြိုးမဲ့ဆက်ထားတာကိုဆိုတော့ဒီပစ္စည်းတွေအလုံးကသူတို့နဲ့ဆိုင်တဲ့ mobile app တွေရှိနေတော့မှကိုသိချင်တဲ့အချက်အလက်တွေကိုသိနိုင်မဲ့သဘောပါ smartphone နဲ့ချိတ်ဆက်စရာမလိုတဲ့ပစ္စည်းမျိုးတွေလည်းရှိတော့ရှိပါတယ်။ဒါပေမဲ့အများစုကတော့ဆော့ဆော့ကပြောသလိုပဲအားလုံးချိတ်ဆက်ထားကြတယ်။
အဲ့ဒါကြောင့် connected tech gadget လို့ခေါ်တာပေါ့ဗျ။ တခုတော့ရှိတယ် Wi-Fi internet ဆက်သွယ်မှုကတော့မရှိမဖြစ်ကိုလိုလိမ့်မယ်ဗျ
လူတွေကကျန်းမာရေးအတွက်ပို့ပြီးတော့အလေးထားလာကြတယ်ဒီလေ့ကျင့်ခန်းလုပ်ဖို့အချိန်ပို့ပြီးတော့ပေးလာကြတယ်ဆိုတော့အခုလိုမျိုးဒီကိုယ့်ရဲ့ကျန်းမာကြံ့ခိုင်ရေးအတွက်ကိုအထောက်အကူပေးမဲ့နောက်ဆုံးပေါ်ပစ္စည်းမျိုးတွေရဲ့ဈေးကွက်ကလည်းဒေါ်လာဘီလီယံနဲ့ချီထပ်ပြီးတော့တိုးလာဖို့ပဲရှိတယ်လို့ online ဆောင်းပါတော်တော်များများမှအသားပေးပြီးတော့ရေးနေကြပါရှင်